မြန်မာနိုင်ငံမှာဆက်အာဏာသိမ်းတဲ့ဖေဖော်ဝါရီလတရက်နေ့ကဘန်တွေပိတ်ကြောင်းကျညာခဲ့ပြီးနောက်ပိုင်းရက်တွေမှာအကန့်အသတ်နဲ့ငွေပြန်ထုတ်ပေးခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာတော့ဘဏ်ဝင်တန်းတွေကလည်းအလုံမစင်းမဲ့ဆန္ဒပြကြတာကြောင့်နိုင်ငံတော်ဘဏ်အများစုမဖွင့်နိုင်ပါဘူး။အများစုကတော့ ATM ငွေထုတ်ဆက်တွေမှာတန်းစီပြီးတော့ငွေထုတ်ကြရပါတယ်။ရန်ကုန်မြို့ကသတင်းသမားကိုနေလင်းအောင်ကရန်ကုန်က ATM တွေမှာငွေထုတ်ရတဲ့အခြေအနေကိုရှင်းပြပါတယ
်။ကျွန်တော်ပြီးခဲ့တဲ့နှစ်ရက်လောက်ကထုတ်တာတော့ ATM ဆက်တွေတော်တော်များများကမရတာများတယ်ပေါ့နော်။မရတာများတယ်ဆိုတော့တချို့ဆက်တွေကဆက်တိုင်းမှာအဲ့လိုပတ်စံမရှိတာမျိုးလို့နောက်ပြောရလို့ရှင်ဒီတချို့ဆက်တွေကကြတော့ဟို auto service ဖြစ်နေတာမျိုးလို့အဲ့ဒါမျိုးတွေရှိတယ်။ပြောရလို့ရှင်အဲ့ဒီရှိတဲ့ဆက်တွေမှာဆိုလို့ရှင်လည်းလူတွေတန်းစီတယ်ပေါ့နော်။ဟိုတရက်ကဆိုလို့ရှင်ကျွန်တော်တို့ဒီကြောက်မြောင်နာကဟိုဟာ ARD ဘန်မှာဆိုလို့ရှင်အဲ့လိုလူ340လောက်ကအဲ့ ATM ဆက်တွေရှိမှာတန်းစီပြီးစောင့်နေရပါတော့။ဆိုတော့ရတဲ့ဆက်တွေမှာဆိုရင်အဲ့လိုမျိုးလူအများကြီးတန်းစီပြီးတော့မှထုတ်ရတာမျိုးရှိတယ်။အဲ့ဒါလည်းအချိန်ကန့်သတ်နေပဲပေါ့နော်။အခုက ATM တွေကလုံးဝမရတာမျိုးတော့မဟုတ်ဘူး။ရတော့ရတယ်။ဒါပေမဲ့တခါရဖို့တော်တော်လေးခက်ခဲတဲ့အချိန်တွေဖြစ်တော့
။ဆင်အာနာတင်ပြီးနောက်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကဝန်ထမ်းတွေကိုလည်းထိခိုက်ပါတယ်။မန္တလေးကလုပ်ငန်းရှင်မဆုမွန်တိုးကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ဗန်ဒီဘက်ကတော့ဗာတဲ့မှမကြားပါဘူးဒါပေမဲ့ကျမတို့ဆိုလည်းအဲ့လိုပေါ့နော်အဆောင်ထားတယ်ပေါ့နော်မိန်းကလေးအဆောင်လေးရှိတဲ့ခါကျတော့ဒီမှာဆိုကလေးတွေကလုံမစင်းတာရှိတဲ့အတွက်ကျမတို့ဆိုဒီလသူတို့လာခမယူဘူးပေါ့နော်တော့ဒီလအတင်မကအောင်မျောလင့်ထားတော့နောက်လအထိလည်းဒီလိုပုံစံမဲ့သွားမလားလို့လည်းမျောလင့်ထားပါတယ်လောလောဆယ်ကတော့ဗန်ဒီကလုပ်ငန်းလုပ်ဖို့လို့မရှိပါဘူးရှင်
ဟုတ်ကဲ့ဘန်နီဘက်ကရောဘာများပြောပါသလဲဒါတွေနဲ့ပတ်သက်ပြီးတော့သူတို့စီမှာအငွေထားထားတဲ့သူတွေကိုဘာများအသိပေးပါလဲ
ဘာမှတော့လို့တည်င်းအကြောင်းကြားမှုမရှိပါဘူးရှင်နားရနားထားတဲ့အကြောင်းမစားပဲထွက်တယ်နောက်ထပ်တခြားသောဟိုအကြောင်းကြားမှုတွေခိုင်းဆိုရင်ဘန်နီက text message တွေပို့တယ်အဲ့လိုမျိုးပေါ့ line ကြားတဲ့အချိန်မှာဆို text message ပို့တာအိမ်ပိုင်းရှိတယ်အခုဆိုရင်တော့ဘာမှစာလည်းမဝင်ဘူးအကြောင်းလည်းမကြားပါဘူးရှင
်ဟုတ်ရန်နာထားကြောင်းစာထုတ်တယ်ဆိုတာကအကြောင်းကြားခဲ့တာလားဒါမှမဟုတ်သူတို့ဒီတိုင်းပဲစာထုတ်ထားတာလား
အဲ့ဒါကတော့ social media မှာပဲတွေ့တာပါဒီရန်နာထားတဲ့အကြောင်းဆိုပြီးဘန်ကနေပြီးတော့ထုတ်ထားတဲ့စာလေးလေးပေါ့နော်ဘန်ကနေတရားဝင်သုံးဆွဲသူစီကိုခိုင်းလို့ email ပို့တာတွေ message ပို့တာမျိုးတွေတော့မရှိပါဘူးရှင
်နေ့စဉ်သုံးအနေနဲ့ကတော့ဒါ ATM မှာအချိန်မရွေးသွားထုတ်လို့ရပါလားမန္တလေးမှာ
နန္ဒလေးမှာ ATM မှာတော့ရခင်ရက်ကတိတော့ရပါတယ်ဒါပေမဲ့ဟိုပေါ်တော့နည်းသွားတာပေါ့ခတိုင်းဆိုလို့ရှင်တော့နေရအစုံမှာအဲ့လိုမျိုးစောင့်ပြီးထုတ်လို့ရတယ်အခုကတော့ငွေပြက်လက်မှုတွေရှိရလို့လဲကြားတယ်အဲဒါကိုရိုင်းကတော့မထုတ်ရသေးဘူးညီမတို့ဆိုလို့ရှင်လဲဒါကိုမှာရှိတဲ့ဟိုလက်ထဲမှာရှိတဲ့ပတ်စံနဲ့ပဲဆက်ပြီးတော့မှဟိုစားတောက်နေထိုင်ဖို့လို့အတွက်ပဲလုပ်နေတာပေါ့နော်ဒါဆိုတော့ညီမတို့ကျတော့လုပ်ငန်းကလည်းသေးတယ်ဟိုပေးစရာအကျွေးလည်းမရှိဘူးရစရာပဲနည်းနည်းပါးပါးပဲရှိတဲ့အတွက်ဆောင်မလို့လက်ထဲမှာရှိတဲ့ပတ်စံနဲ့ဆက်ရက်တည်နေတာဖြစ်တဲ့အတွက်အဲ့လိုဘဏ်ကနေသွားထုတ်တာတို့ ATM နေထုတ်တာမျိုးတို့မရှိပါဘူးဒါပေမဲ့ဟိုညီမတို့ဒီတခြားပေါ့နော်ဝန်ထမ်းကလေးတွေတို့ဘာလို့ထုတ်တာတွေတော့ရှိပါတယ်အဲ့ချိန်မှာကျွန်တော်ထုတ်လို့တော့ရပါတယ်ဒါပေမဲ့ဘလို့များလူများတာတို့ပတ်စံပြတ်သွားလို့စောင့်ရတာမျိုးတို့အဲ့လိုမျိုးတွေတော့ရှိပါတယ်ရှင်
အဲ့ဒါဆိုရင်အခုလက်ရှိပေါ်တော့ဒီမတ်ဆုမွန်တိုးတို့အနေနဲ့လက်ရှိဒီစီးပွားရေးလုပ်ငန်းတွေဘလို့လဲပတ်နေကြပါလဲလက်ရှိအခြေအနေမှာ
ဟုတ်ကဲ့အမလောလောဆယ်ကတော့စိုင်လည်းပိတ်ထားတယ်ပေါ့နော်လုပ်ငန်းတွေလည်းရပ်ထားတယ်အဲဒါပေမဲ့အလို့အလုပ်ကတော့မပြတ်သေးတဲ့အလုပ်လေးတွေရှိတာတွေကိုတော့ဆက်ပြီးတော့လုပ်ရတာလေးတွေရှိပါတယ်ရှင်နောက်ထပ်အသစ်တွေလည်းမခံဘူးလုပ်ငန်းကိုတော့ရပ်ထားတယ်ဒါပေမဲ့မပြီးဆုံးသေးတဲ့ဟာလေးတွေတော့ပြီးအောင်ပြီးတတ်တာလေးတွေရှိပါတယ်ရှင်
ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ဒါဘန်ဒီကတော်တော်များများပိတ်ထားပါတယ်ဆိုတော့ဒီငွေသွင်းငွေထုတ်ကိစ္စတွေရောဘယ်လိုလုပ်နေကြပါလဲရှင
်ဟုတ်ကဲ့လောလောဆယ်ဘန်ကနေငွေသွင်းလို့လည်းမရအောင်ငွေထုတ်လို့လည်းမရအောင်ဆိုတော့ဒီကိစ္စကတော့ရပ်တန့်ထားတယ်ပေါ့နော်ဒါပေမဲ့ဟိုအရင်ကတည်းကမိုဘိုင်းဘန်ကင်းရှိတဲ့အတွက်ကြောင့်မလို့ငွေကိုယ်ရဲ့ယုံကြည်မှုရှိပြီးသားလူကတော့တောင်းကြောင်းနဲ့မိုဘိုင်းဘန်ကင်းနဲ့ပေးနေစေဖြစ်ပါသေးတယ်ရှင်ဒါပေမဲ့မိုဘိုင်းဘန်ကင်းနဲ့လက်ခံဖို့လို့ကိုကြောက်သွားတဲ့ကုန်တွေတွေလည်းအများကြီးရှိပါတယ်ထိတ်လန့်နေတဲ့ကုန်တွေတွေလည်းရှိပါတယ်ဒီဘန်နဲ့ပတ်သက်ပြီးတော့လုပ်ငန်းကတော့လုပ်ငန်းမတွင်ကျဲတော့ဖြစ်နေပါတယ်ရှင
်အပ်ထားတဲ့ငွေရှိတဲ့သူတွေကရောဒီဘန်ထဲမှာစိတ်ချလက်ချရှိပါသလားကုန်တွေတွေကမှဒီလုပ်ငန်းရှင်တွေကမှဘယ်လိုများဖြစ်နေကြပါလဲ
ဟုတ်အလုံးကတော့အခုချိန်မှာဟိုစိုးရင်ပူပန်ထိတ်လန့်နေကြပါတယ်ဘယ်ချိန်မှာဘာဖြစ်မလဲဆိုတာကိုမသိကြတဲ့အနေအထားမှာဖြစ်တဲ့အတွက်ကြောင့်မလို့လုပ်ငန်းရှင်တွေမကောက်တခြားသောဒီလုပ်ငန်းနဲ့ဆက်ဆက်နေတဲ့ပြည်သူလူထုတရက်လုံးကပေါ့နော်စိုးရင်ပူပန်နေကြပါတယ်ရှင်
အခုဟာကဘဏ်ကနေငွေထုတ်လို့မရတော့ဘဏ်ကနေငွေသွင်းလို့မရတော့ဘူးဆိုတော့လက်ထဲမှာငွေရှိတဲ့သူတွေကရောဘယ်လိုစီမံခန့်ခွဲနေကြပါသလဲ
ဟုတ်ကဲ့လက်ထက်မှာငွေရှိတဲ့သူတွေကတော့ဒီငွေကြေးကဟိုပေါ့နော်တန်ဖိုးချသွားမှာလားဒီငွေကြေးကဟိုဘယ်အချိန်မှာဘာဖြစ်မလဲဆိုပြီးတော့အစိုးရပြုပန်းမှုတွေရှိတဲ့အတွက်ကြောင့်မလို့ရွှေအတုံးတွေကိုဝယ်ကြတယ်ဒေါ်လာတွေကိုဝယ်ကြတယ်အတွက်ကြောင့်မလို့ market ထဲမှာတော့ပေါင်ခိုဈေးကွက်ကတော့ဖြစ်ထွန်းနေပါတယ်ရှင
်တချိန်တည်းမှာပဲ73စီမလောက်ငှမှုကိုလည်းစပြီးရင်ဆိုင်နေရပါပြီမြန်မာငွေစည်းချာတာကြောင့်ပြည်ပက73စီတင်သွင်းမှုရပ်ထားတာလို့ Riders သတင်းတရက်ကဖော်ပြခဲ့ပါတယ်။လက်ရှိမန္တလေးမြို့တွင်းမှာကားတစီးကိုကြက်ငွေ1000ပိုးပဲရောင်းပေးတော့တာလို့အဝေးပြေးခီးတဲ့တင်ကုန်တင်ကားလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်။ဒီလကုန်ပိုင်းလောက်အရောက်မှာ73စီပြက်လက်သွားနိုင်တဲ့အရေးကိုလည်းကုန်စီနဲ့ခီးတဲ့တည်ယူပို့ဆောင်ရေးပိုင်းကလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။